ကမ္ဘာကူလသမဂ္ဂနဲ့အခြားအဖွဲ့တွေကနေရရှိထားတဲ့အထောက်အထားတွေအရပင်လယ်ပြင်မှာလက်ရှိထွက်ပြေးကြတဲ့လူစီးပီးဒုက္ခသည်တွေအနက်တဝက်လောက်ဟာရခိုင်ပြည်နယ်ကဖြစ်တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလန်ကန်ကပြောဆိုလိုက်ပါတယ်။အမေရိကန်စင်တာမှာဒီကနေ့ကျင်းပတဲ့မစ္စတာဘလန်ကန်ရဲ့သတင်းစာရှင်းလင်းပွဲအတွင်းလူစီးပီးဒုက္ခသည်တွေအရေးကိုအဓိကထားပြောဆိုခဲ့သလိုဒီအကြောင်းရင်းဟာသတင်းဆောင်တွေရဲ့စိတ်ဝင်စားမှုအများဆုံးလည်းဖြစ်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲမှုအခြေအနေ2015ရွေးကောက်ပွဲတွေအတွက်အမေရိကန်ပြည်ထောင်စုရဲ့သုံးသပ်ချက်တွေကိုလည်းဒုနိုင်ငံခြားရေးဝန်ကြီးကပြောသွားပါတယ်။ကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတော့မတ်စီနီလင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရှင်။လက်ရှိဒေတာတွင်းနိုင်ငံတွေရင်ဆိုင်နေရတဲ့လေစီးပြေဒုက္ခသည်တွေအရေးဟာဒေတာတွင်းကနိုင်ငံတွေအားလုံးနဲ့သက်ဆိုင်တာကြောင့်အတူဖြည့်ရှင်းပြီးတာဝန်ခွဲဝေယူဖို့လိုအပ်တယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုလိုက်ပါတယ်။ဒါ့အပြင်လက်ရှိပင်လယ်ပြင်ကိုထွက်ပြေးနေကြတဲ့လေစီးပြေဒုက္ခသည်တွေရဲ့တဝက်လောက်ဟာရခိုင်ပြည်နယ်ကဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
်။ We know from the people who have been saved from the high seas and the
ပင်လယ်ထဲကကယ်တင်ထားတဲ့လူတွေစီကနေရောကမ္ဘာကူးလသမဂ္ဂအဖွဲ့နဲ့အခြားအဖွဲ့တွေရဲ့အချက်လက်တွေစီကနေရောသိထားတဲ့အတိုင်းဆိုရင်အခုပင်လယ်ထဲမှာထွက်ပြေးနေကြတဲ့ဒုက္ခသည်တွေကတဝက်လောက်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကဖြစ်တယ်လို့ဖော်ထုတ်ထားပါတယ်။သူတို့တွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါပါတယ်။သူတို့ဘဝတွေကိုရင်းပြီးတော့အန္တရာယ်များတဲ့ပင်လယ်ထဲကိုထွက်ပြေးဖို့သူတို့ဘဝတွေကိုလူကုန်ကူးသူတွေစီကိုထည့်လိုက်အောင်ဖြစ်လာတဲ့အကြောင်းရင်းတွေလည်းသူတို့မှာရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့ရောကမ္ဘာကူးလသမဂ္ဂနဲ့အခြားအဖွဲ့တွေရဲ့ကြိုးပမ်းမှုအရာရရှိထားတဲ့သတင်းအချက်အလက်တွေအရဆိုရင်တော့ဒီဒုက္ခသည်တွေကအများစုဟာရခိုင်ပြည်နယ်ကဖြစ်ပြီးတော့သူတို့ဟာရိုဟင်ဂျာတွေဖြစ်ပါတယ်။ရခိုင်ပြည်နယ်ကဆိုးဝါးတဲ့အခြေအနေတွေကြောင့်ထွက်ပြေးလာရတာဖြစ်ပါတယ်
။ဒါပေမဲ့သမရဦးသိန်းစိန်ကလေစီးပြေဒုက္ခသည်တွေအားလုံးဟာမြန်မာနိုင်ငံကဖြစ်တယ်ဆိုတဲ့ပြောကြားချက်ကိုလက်မခံနိုင်ကြောင်းတုံ့ပြန်ပြီးဒုတိယသမရဦးညံ့ထွန်းကတော့ဒုက္ခသည်တွေကအများစုမှာမြန်မာနိုင်ငံကမဟုတ်ကြောင်းပြပြတတညင်းဆိုထားပါတယ်။ Mr. Blinken အနေနဲ့မေလ29ရက်နေ့မှာထိုင်းနိုင်ငံကဧည့်ခံကျင်းပမဲ့လေစီးပြေဒုက္ခသည်များအရေး၃နိုင်ငံဆွေးနွေးပွဲမှာတာဝန်တွေခွဲဝေယူကြပြီးမျက်မျက်တက်တာဖြည့်ဆင်းကြဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်။အချိန်ထဲမှာပဲဒီမိုကရေစီစနစ်ကိုပြုပြင်ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့တိုးတက်မှုတွေရှိပေမဲ့အရေးကြီးတဲ့စိန်ခေါ်ချက်တွေကိုလည်းရင်ဆိုင်နေရတော့မယ်လို့ Mr. Blinken ကဆိုပါတယ်။လူနည်းစုဝင်တွေရဲ့အခွင့်အရေး၊သတင်းမီဒီယာလွတ်လပ်ခွင့်စတဲ့စိန်ခေါ်ချက်တွေရှိနေတဲ့ကြောင်းသူကအခုလိုပြောဆိုလိုက်ပါတယ်
။ Particularly in institutionalized
ဒီကအပြင်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမြန်မာနိုင်ငံသားတွေအတွက်ဥပဒေကြောင်းအရအာမခံမှုတွေအပါအဝင်အခြားအရေးကြီးတဲ့စိန်ခေါ်ချက်တွေဖြစ်တဲ့သတင်းတောက်တွေပေါ်ဆက်ဆံမှုစာနာပြသူတွေပေါ်ဆက်ဆံမှုနဲ့တိုင်းသားဒေသတွေမှာလူခွင့်ရရရှိမှုတွေကတော့လွတ်ဆောင်နေစေလုပ်ငန်းစဉ်တွေဖြစ်ပြီးတော့အမှန်တကယ်တိုးတက်နေပြီမဲ့မလုံလောက်သေးတာကိုတွေ့ရပါလေ
ရောက်ရှိလာတော့မယ့်2015ရွေးကောက်ပွဲကိုတရားမျှတပြီးလွတ်လပ်မှုရှိတဲ့ရွေးကောက်ပွဲဖြစ်စေဖို့အမေရိကန်ပြည်ထောင်စုအနေနဲ့စောင့်ကြည့်နေမယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံကဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကဗီဒိုအာဏာရရှိထားတာမျိုးကတော့အငင်းပွားပွဲရာဖြစ်နေတယ်လို့ Mr. Blinken ကအခုလိုဆိုပါတယ
်။ There are provisions in the constitution
ဖွဲ့စည်းပုံအခြေခံဥပဒေမှာပါဝင်တဲ့ပြဋ္ဌာန်းချက်အချို့ဟာဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတာကိုတွေ့ရပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကိုကအငင်းပွားပွဲရာဖြစ်နေတာပါထေတိကောင်းဆောင်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့တွစ်ဆုံခဲ့ကြတာတွေလည်းရှိပါတယ်ဒါရီယာမြန်မာနိုင်ငံသားတွေဆုံးဖြတ်ကြရမှာဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့ဝင်ရောက်ပြောဆိုလိုတာမရှိပါဘူးဒါပေမဲ့လည်းစီမင်းစည်းကမ်းအရပြောရမယ်ဆိုရင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့စစ်တပ်ကဗီဒိုအာဏာရရှိထားတာမြန်မာနိုင်ငံသားတွေကိုနှစ်သက်တဲ့ခေါင်းဆောင်ရွေးချယ်တင်မြှောက်ခွင့်မရအောင်ကန့်သတ်ထားတာတွေဟာဝီရောဓိဖြစ်စရာတွေပါ
လက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာမနေ့ကမေလ22ရက်နေ့မှာနိုင်ငံတော်သမ္မတဦးသိန်းစိန်အပါအဝင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံကညနေပိုင်းမှာတော့လူထုခေါင်းဆောင်ထောအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်ဒီနေ့မေလ22ရက်နေ့မနက်ပိုင်းမှာလည်းတနိုင်ငံလုံးအပြစ်အခက်ရစဲရေးညှိနှိုင်းရေးအဖွဲ့ MCCD နဲ့လည်းတွေ့ဆုံပြီးငြိမ်းချမ်းရေးဆွေးနွေးခဲ့ပါသေးတယ်ရှင်